ဆီးရီးယားအစိုးရသူ့ရဲ့ဓာတုလက်နဲ့တုံးဆက်မှုကိုဆန့်လွတ်ဖို့အတွက်ဘယ်လိုလုပ်မလဲဆိုတာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်တို့ဂျနီဗာမှာတွေ့ဆုံပြီးဆွေးနွေးနေကြပါတယ်။ရုရှားအစိုးရရဲ့တန်တမာရေးနည်းလမ်းဟာဆီးရီးယားကိုအမေရိကန်ကစစ်ရေးအရအရေးယူဖို့အတွက်မလိုတော့တဲ့အနေအထားကိုရောက်လာနိုင်မယ်လို့သူမျှော်လင့်ထားကြောင်းနှစ်နိုင်ငံဝန်ကြီးနှစ်ဦးပထမဆုံးနေ့ဖြစ်ဆွေးနွေးပွဲဖြစ်တဲ့ကြာတာပရင်းနေ့ဆွေးနွေးပွဲပြီးမှဝန်ကြီးကယ်ရီကပြောပါတယ်။ဆီးရီးယားစစ်တပ်ကပြီးခဲ့တဲ့လတုန်းကအရသားတွေပေါ်မှာဓာတုလက်နက်တွေတုံးခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အစိတ်တန့်ွေတုံးပြီးတိုက်ခိုက်တာနဲ့ပတ်သက်ပြီးဘဲဘက်ကတုံးဆွဲတယ်ဆိုတော့ကိုအမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားမှာသဘောထားမကိုက်ညီကြပေမဲ့ဆီးရီးယားနိုင်ငံပြည်ရင်းဆက်တွင်းမှာဓာတုလက်နက်ဟာဆိုးရတဲ့ချင်းချောက်မှုတစ်ခုဖြစ်နေတယ်လို့အရသားတွေကိုတေဆုံးစေတယ်ဆိုတော့ကိုတော့မေးခွန်းမထုတ်ကြပါဘူး။ဆီးရီးယားရဲ့ဓာတုလက်နက်အားလုံးကိုကုလသမဂ္ဂကိုပေးအပ်ပြီးဖျက်ဆီးပစ်ဖို့အတွက်ရုရှားရဲ့အစီအစဉ်ကိုဆီးရီးယားကသဘောတူတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့စီးရီးယားအရေးယူမှာကိုရပ်ပြရမယ်လို့ဆိုပါတယ်။အခုဆီးရီးယားနိုင်ငံဟာဓာတုလက်နက်မတုံ့ဆွဲရေးနိုင်ငံတကာသဘောတူညီချက်ကိုလိုက်နာတဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်လာနေပြီလို့ကုလသမဂ္ဂရဲ့ဆီးရီးယားဆိုင်ရာသံမတ်ကြီးကပြောပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဆန္ဒရှိကြောင်းစာရွက်စာတမ်းတွေကိုရထားပြီးဖြစ်ပေမဲ့ဒါဟာပထမအဆင့်မှာပဲရှိပါသေးတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောကြပါဗျာ။